မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရဲ့အတွင်းတက်ခွင့်မှုနာပေါင်း 16,600 နီးပါးကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်6093ယောက်ရှိခဲ့ပြီးသေဆုံးသူအရေအတွက်က248ယောက်ရှိခဲ့လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်း 234,600 ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက9814ယောက်ရှိပြီဖြစ်ပါတယ်ကချင်ပြည်နယ်ကရွှေကူဖားကန့်နဲ့မိုးကောင်းမကွေးတိုင်းကပကုတ်ကူမြိုင်တောင်တွင်းကြီးနတ်မောက်ဆလင်းကြီးစင်ပေါင်ဝဲမင်းတုံမင်းလှနဲ့တရက်မြို့နယ်တွေကိုလည်းဒီကနေ့မနက်၄နာရီကစတင်ပြီးမလို့ရဘဲအိမ်ပြင်မထွက်ရောက် stay at home အမိန့်ထုတ်လိုက်တာကြောင့်အခုဆိုရင်နိုင်ငံတော်ဝန် stay at home အမိန့်ထုတ်ထားတဲ့မြို့နယ်86ခုတည်းမှနေရှိသွားပါပြီ။ကျန်းမာရေးဌာနရဲ့ညစဉ်ထုတ်ပြန်ချက်တွေမှာဖော်ပြတဲ့ကူးစက်သေဆုံးသူအရေအတွက်ထက်နိုင်ငံတော်ဝန်လက်တွေ့ကူးစက်သေဆုံးသူအရေအတွက်ကပိုပြီးများနိုင်တယ်လို့အကူအညီပေးလှုပ်သားတွေနဲ့လေလာသူတွေကထောက်ပြပြောဆိုကြပါရခင်ဗျာ။သတင်းပတ်ဆင်ခံနောက်တွေမတိုင်ခင်မှာတော့သတင်းပြပုချက်တွေကိုအရင်ဆုံးထုတ်လိုက်မှဖြစ်ပြီးခုတော့မြမအလုတ်ကိုင်းအခြေအနေဘာတွေပြောထားကြတယ်လဲကြည့်ရအောင်ပါ။ကိုဗစ်ကပ်ရောဂါဆိုးရွားလာတာနိုင်ငံရေးမတည်ငြိမ်တာတွေကြောင့်အလုတ်လက်မဲ့နှုန်းများလာတဲ့မြမနိုင်ငံဟာအခုနှစ်ဝယ်အတွင်းခံမှန်းကျအလုတ်ကိုင်း 1.2 တန်းလောက်ဆုံးရှုံးခဲ့တဲ့အကြောင်းအပြည်ပြည်ဆိုင်ရာလူ့သမားဖွဲ့ ILO ကအင်္ဂါနေ့မှထုတ်ပြန်ပါတယ်။ဒီဘောမှာစစ်ကောင်စီဘက်နဲ့အလို့သမားသမဂ္ဂဘက်ကဘယ်လိုတုံ့ပြန်ကြပါသလဲ။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းချမ်းကပြောပြပါမယ်
။မြန်မာနိုင်ငံရဲ့အလို့လက်မဲ့နှုံက2019ခုနှစ်သဒ္ဒုထ၄လပတ်ကာလနဲ့နှိုင်းယှဉ်မယ်ဆိုရင်ပိုပြီးကြီးထွားလာကြောင်းဆေးရနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အလို့ကိုင်းအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအလို့သမားရေးရာအဖွဲ့ ILO ကဇူလိုင်လ19ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2021ခုနှစ်ပထမနှစ်ဝက်အတွင်းမှာခမန်းကြီးအလုတ်ချိန်၁၄ရာခိုင်နှုန်းလောက်ဆုံးရှုံးနိုင်ပြီးတော့ဒါကအချိန်ပြည့်လုတ်သားအ ਨੇ စုံ 1.2 တန်းနဲ့ညီမျှတယ်လို့ ILO ရဲ့အစီရင်ခံစာမှာရေးသားထားတာပါအခုလိုခမန်းတွက်ချက်ထားတဲ့ရလတ်တွေကမြန်မာနိုင်ငံဟာဆင်းရဲတွင်းကိုကြားရောက်နိုင်တယ်ဆိုတာပြသနေတာပဲလို့ ILO ရဲ့မြန်မာပြည်ကိုယ်စားလှယ် Mr. Downing Lee ကဒီထုတ်ပြန်ချက်မှာပြောကြားထားပါတယ်ဆေးအုပ်ချုပ်ရေးကောင်စီအလုတ်သမားဝန်ကြီးဌာနရဲ့ပြောခွင့်ရဦးညွတ်ဝင်းကတော့ILO ရဲ့အချက်လက်ဟာမှန်ကန်တယ်လို့ယူဆလို့မရကြောင်း VOA ကိုပြောပါရယ်နိုင်ငံတကာစံနှုန်းကိုအခြေခံပြီးတွက်ချက်ထားတဲ့အချက်လက်ကပြည်တွင်းအခြေအနေနဲ့တထက်သေးမကျနိုင်ဘူးလို့သူကတုံ့ပြန်လိုက်တာပါ
ကျွန်တော်တို့လူ့သမားလူမှုကြီးကြပ်ရေးနဲ့ဒီနေ့ရဝန်ကြီးဌာနကတွက်ချက်ထားတဲ့အရှင်းမဟုတ်တာတော့တည်ကြတယ်ပေါ့ဗျာဆိုတော့ ILO ကပြောတဲ့ဥစ္စာကလုံအောင်အုတ်တုံမှန်တယ်လို့ကျွန်တော်တို့ဒီဟာတော့ပြောဖို့တော့ခဲရင်ပါတယ်ဟုတ်ပြောကျင်တာတော့လောကီဆုံးရှုံးမှုတွေမရှိဘူးလားဆိုတော့ဟုတ်ရှိတယ်ဒါကတော့ကျွန်တော်တို့ဝန်ခံပါတယ်သို့တော်လည်းပဲပြောကျင်တာလူမှုစည်းဝါးပေါ့နော်ရှင်နေပြီးတခုလုံးတကယ်ကိုပဲမလန်ထူလို့မရအောင်ပြန်ပြီးအဆက်လို့မရအောင်ဖြစ်နေတဲ့ရှင်နေမျိုးကတော့လက်တလုံးပါတော့ကျွန်တော်တို့မတွေ့သေးဘူးလို့ပဲဒီလိုပဲပြောနိုင်ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ကပ်ရောဂါကြောင့်ထိခိုက်နေတဲ့မြန်မာစည်းဝါးရေးကပြည်တွင်းကုန်ထုတ်လုပ်ငန်းတွေနဲ့အလုပ်သမားတွေအပေါ်တက်ရောက်မှုကြီးကြီးမားမားဖြစ်ပေါ်ခဲ့တယ်လို့ ILO ကပြောပါရယ်အထူးသဖြင့်အလုပ်ကိုင်ပေါင်းသိန်းနဲ့ချီပြီးပေးထားတဲ့အထည်ချုပ်ကဏ္ဍကိုစိုးစိုးရွားရွားရိုက်ခတ်နိုင်ကြောင်း ILO နဲ့လက်တွဲဆောင်ရွက်နေတဲ့ပြည်တွင်းကအလုပ်သမားသမဂ္ဂတစ်ခုရဲ့တာဝန်ခံဒေါ်ပြုံးကေတီနိုင်က VOA ကိုပြောပါရယ်
မြန်မာနိုင်ငံမှာထေချုပ်ကဏ္ဍဆက်လက်ရည်တည်ဖို့အတွက်ဖွံ့ဖြိုးတိုးတက်ဖို့အတွက်အများကြီးအခက်အခဲတွေဖြစ်သွားပြီးအများကြီးထိခိုက်သွားပြီပေါ့နော်ဒီအထေချုပ်ကဏ္ဍကပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်ကိုဗစ်ဒုတိယလှိုင်းလောက်ကလေးရတော့မှရည်တည်ဖို့ရာအတွက်အများကြီးခက်ခဲနေပြီပြည်တွင်းလုပ်ငန်းရှင်တွေအတွက်ဆိုပိုဆိုးသွားပြီပေါ့နော်အခုကနိုင်ငံတကာ brand တွေကိုချုပ်လုပ်နေတယ်နိုင်ငံတကာစက်ယုံကြီးတွေကလည်းထွက်ခွာမှုတွေဇက်တိုက်ရှိလာနိုင်တယ်လို့ကျမတို့အနေနဲ့ခန့်မှန်းရပါတယ်အဲ့တော့ဘာဖြစ်လဲဆိုတော့ရှေ့ဆက်ပြီးတော့မှနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဆိုးကျိုးကတော့ကျမတို့အလုတ်လက်မဲ့တွေဆက်ပြီးတော့မှဖြစ်နိုင်တယ်လို့ကျမတို့သုံးသပ်မိပါတယ
်စောက်လုံရေးကဏ္ဍအထည်ချုပ်ခီးသွွားလုပ်ငန်းစတဲ့ကဏ္ဍတွေမှာဆုံးရှုံးမှုတွေရှိနေပြီးတော့2021ခုနှစ်ပထမ6လပတ်အတွင်းမှာအထည်ချုပ်ကဏ္ဍကအလုတ်ကိုင်း2သိန်းခွဲလောက်ဆုံးရှုံးသွားတယ်လို့ ILO ကခန့်မှန်းထားပါတယ်2021ခုနှစ်ပထမ6လအတွင်းမှာပဲအထည်ချုပ်ကဏ္ဍကအလုတ်ကိုင်းပေါင်း2သိန်းခွဲလောက်ဆုံးရှုံးသွားတယ်လို့ ILO ကခန့်မှန်းထားပါတယ်ဒီရေအတွက်အထဲမှာအမျိုးသမီးတွေကအများဆုံးလို့ဆိုပါတယ်ခီးသွွားလုပ်ငန်းကဏ္ဍမှာတော့အလုတ်ကိုင်း6တောင်းခွဲလောက်ဆုံးရှုံးသွားနိုင်ပါတယ်စောက်လုပ်ရေးကဏ္ဍမှာလည်းအလုတ်ကိုင်းပေါင်း3သိန်းနဲ့ချီဆုံးရှုံးနိုင်တယ်လို့ ILO ကခန့်မှန်းတွက်ချက်ထားပါတယ်ခင်ဗျာ